ရုရှားနိုင်ငံမှာနိုင်ငံရေးဆန္ဒပြမှုနဲ့ဖမ်းဆီးထိန်းသိမ်းထားခဲ့တဲ့ပူစီရက်တေဂီတာအဖွဲ့သားတွေကိုရုရှားအစိုးရကလူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွှတ်ပေးလိုက်ပြီးဖြစ်ပါတယ်။နာတဆာတိုလိုကွန်နီကိုဗာကိုဆိုင်ဘီးရီးယားကကာယာစနိုယက်စ်မြို့မှာရှိတဲ့အကျဉ်းတောင်ကနေပြန်ပြီးလွှတ်လိုက်တာဖြစ်ပြီးမာရီယာအယ်လျိုခီနာကိုတော့တခြားထောင်တစ်ခုကနေအစောပိုင်းမှာပြန်ပြီးလွှတ်ပေးခဲ့တာပါရုရှားအစိုးရဟာဖေဗူရီလထဲမှာဆုချီမာကျင်းပဖို့စီစဉ်ထားတဲ့ဆောင်းရာသီအိုလံပစ်ပွဲတော်မတိုင်ခင်လူမှုဆက်ဆံရေးဆိုင်ရာအမျက်ထုတ်ဖို့အတွက်စတန့်ထွင်တာလို့သူတို့နှစ်ဦးစလုံးကပြောကြားခဲ့ကြပါတယ်ထောင်ကထွက်ထွက်ချင်းမှာပဲတိုလိုကွန်နီကသူဟာရုရှားကကျင်းပတဲ့အားကစားပွဲတွေကိုတပိတ်မှောက်နိုင်ဖို့အတွက်ကြိုးစားမယ်လို့ပြောကြားခဲ့ပါတယ်မာရီယာအယ်လျိုခီနာကတော့အသူ့ကိုအခုလိုလွှတ်ပေးလိုက်တာဟာလူသားချင်းစာနာမှုကြောင့်မဟုတ်ဘဲလူမှုဆက်ဆံရေးဆိုင်ရာစတန့်ထွင်တာလို့ရုရှားနိုင်ငံကဒော့စ်ရုပ်တံကိုပြောကြားလိုက်တယ်လို့သူ့ကိုလွှတ်ပေးတာထက်ထောင်ထဲမှာနေရတာကိုပိုးပြီးကြိုက်တယ်လို့ပြောပါတယ်။မကြာသေးခင်ရက်ပိုင်းတွေအတွင်းမှာလည်းဖမ်းဆီးထားခဲ့တဲ့ရုရှားရေနံတထေးကြီးမီခေးလ်ခိုဒော့စကီကိုပြန်ပြီးလွှတ်ခေးပေးခဲ့တာမို့ဒါဟာအိုလံပစ်ပွဲတော်မတိုင်ခင်မျက်နှာကောင်းရအောင်အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကလှုပ်ဆောင်နေတာလို့မြင်ကြပါတယ်။အခုလွှတ်ပေးလိုက်သူနှစ်ဦးရဲ့လွှတ်ရဟာလာမယ့် March လထဲမှာဖြစ်ပါတယ်။နောက်တစ်ယောက်ဖြစ်တဲ့အဖွဲ့သားနောက်တစ်ယောက်ဖြစ်တဲ့ယာဂတာရီနာစမတ်ကီဗစ်ကိုတော့မနှစ်ကတည်းကစပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။